2013ခုနှစ်စက်တင်ဘာလ24ရက်အင်္ဂါနေ့ VOA ကနောက်ဆုံးရထားတဲ့နိုင်ငံတကာနဲ့ဒေတာတွင်သတင်းတွေကိုကိုညာဝင်းအောင်နဲ့ကိုအောင်လွင်ဦးတို့ကြီးညာပေးခဲ့ကြတာပါရှင်။အခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းဆောင်းပါးတွေထဲမှာတော့အရင်ဆုံးဒီအမေရိကန်ကိုရောက်လာတဲ့ဒီမြမလူမှုအဖွဲ့အစည်းတစ်ခုကဒီအမျိုးသမီးတစ်ဦးရဲ့ဒီဟိုအစည်းအဝေးတစ်ခုအကြောင်းကိုပြောပြပေးပါမယ်။မြန်မာနိုင်ငံမှာလူမှုအဖွဲ့အစည်းတွေကအခက်အခဲတွေအပြီးတိုင်လွတ်မြောက်မှုမရှိသေးပေမဲ့အပြောင်းလဲတွေကိုအပိအကောင့်ထဲပေါ်လာနိုင်တာတွေ့နေရတယ်လို့အမေရိကန်သမ္မတအိုဘားမားကပြောလိုက်ပါတယ်။မနေ့ကမွန်လွဲပိုင်းမှာနယူးယောက်မြို့မှာကျင်းပခဲ့တဲ့ Civil Society လို့ခေါ်တဲ့လူမှုအဖွဲ့အစည်းများဆိုင်ရာကုလအစည်းအဝေးမှာအမေရိကန်သမ္မတကမြန်မာလူအဖွဲ့အစည်းအမျိုးသမီးကိုယ်စားလှယ်အဖွဲ့ကိုမိတ်ဆက်ပေးရင်းနဲ့အခုလိုပြောသွားတာဖြစ်ပါတယ်။အပြည့်စုံကိုတော့ဒီပွဲရဲ့သတင်းကိုတိုက်ရိုက်ထုတ်လွှင့်ချက်ကိုရုပ်မြင်သံကြားကနေစောင့်ကြည့်နေခဲ့တဲ့ဥကြော်စံတာကနေပြောပြပေးမှာပါရှင်
။ဟုတ်ကဲ့ခင်ဗျာလူမှုအဖွဲ့အစည်းကိုထောက်ခံအပ်ပေးရဆိုတဲ့ဒီအစည်းအဝေးဟာတကယ်တော့ကုလသမဂ္ဂကစီစဉ်တဲ့အစည်းအဝေးဖြစ်ပါတယ်။ဒီအစည်းအဝေးမှာအမေရိကန်သမ္မတအိုဘားမားကကမ္ဘာကထားလုပ်ပြီးတော့အခမ်းအနားမှုလို့ဆောင်ရွက်ပေးသွားပါတယ်။ပထမဦးစွာသူကအဖွင့်မင်ကွန်းပြောကြပါတယ်။အဲ့ဒီထက်မှတော့လူမှုအဖွဲ့အစည်းတွေရဲ့အခန့်ကဏ္ဍအရေးကြီးပုံထောက်ပြပါရယ်အစိုးရတွေဟာလူမှုအဖွဲ့အစည်းတွေလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အရေးကြီးတယ်လို့သူကဆိုပါရယ်ထုတ်ချက်တဲ့နိုင်ငံတွေကမ္ဘာမှာရှိနေသေးတယ်လို့လည်းသူကထောက်ပြသွားပါရယ်အဓိကအဖြစ်နိုင်ငံပေါင်း20ကျော်ကနိုင်ငံအကြီးအကဲတွေအရာရှိကြီးတွေလူအဖွဲ့အစည်းကိုယ်စားလှယ်တွေတက်ရောက်ကြတဲ့ဒီဆွေးနွေးပွဲမှာသမ္မတအိုဘားမားအနေနဲ့အဓိကချက်မှတ်လုပ်ဆောင်ရမယ့်ကိစ္စတွေဘာတွေလဲဆိုတာကိုလည်းသူကတိတိကျကျပြောကြားသွားပါရယ်အဲ့ဒီနောက်မှာတော့မြန်မာနိုင်ငံ triangle အမျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးအဖွဲ့ကိုစတင်တည်ထောင်သူမက်ခင်လေးပြောမယ့်အလှမ်းမှာမက်ခင်လေးကိုပရိသတ်နဲ့အိုဘားမားကအခုလိုမိတ်ဆက်ပေးသွားပါတယ
် transformation that's beginning to take place in Burma in Myanmar it is not something that is complete yet but I think it testifies to the power of civil society to bring about change
မြန်မာနိုင်ငံမှာအပြောင်းလဲတွေတော်လေးတွေ့မြင်နေရပါတယ်အပြည့်စုံအောင်မြင်တယ်လို့မပြောနိုင်သေးပေမဲ့လူမှုလူအဖွဲ့အစည်းတွေအနေနဲ့အင်တန်ခက်ခဲတဲ့အနေထားမှာတော့အပြောင်းလဲတွေကိုပြင်းပြအောင်ဆောင်ကျင်းနိုင်တယ်ဆိုတာမြန်မာပြည်ကအခြေအနေတွေကတည်တည်ခံနေပါတယ်မြန်မာပြည်ကမက်ခလေးဆက်ပြီးပြောပြပေးပါအောင်ခင်ဗျာ
အဲ့နောက်မြန်မာနိုင်ငံအမျိုးသမီးစွမ်းဆောင်ရည်မြင့်တင်မှုအဖွဲ့ခေါင်းဆောင်မက်ခင်လေးဆက်ပြောသွားမှာတော့မြန်မာပြည်မှာအပြောင်းလဲတွေဖြစ်ပေါ်နေပေမဲ့ခက်ခဲအောင်မယ်ကြာရှည်အောင်မယ်ဒါကိုသူထောက်ပြပါတယ်လူအဖွဲ့အစည်းရဲ့တက်ကြွလှရှားသူတွေဟာစောကားမှုခံရစေထောင်ချခံရစေဖိနှိပ်မှုတွေနဲ့ရင်ဆိုင်နေရစေဖြစ်တယ်လို့လည်းသူကဆိုပါတယ်။သူပဲလည်းအခုလောလောဆယ်မှာမြန်မာနိုင်ငံအတွက်အားတက်စရာတခုကတော့ကန့်သက်ချုပ်ချယ်မှုတွေနဲ့ပြင်းထန်နေတဲ့အသင်းပင်ဖွဲ့စည်းရေးဥပဒေချမ်းကိုပုံမကောင်းမအောင်ပြင်ဆင်နိုင်ခဲ့ခြင်းဖြစ်တယ်လို့လည်းမခင်လေးကအခုလိုထောက်ပြသွားပါတယ
်။ In July, the government has been drafting a new association law. The first draft included many limitations on civil society.including severe penalties and a prohibition on informal associations which are the principal way that citizen organize
July လတုန်းကအစိုးရကအသင်းအပြင်ဖွဲ့စည်းခွင့်ဥပဒေမူကြမ်းတရက်ကိုတင်ပြခဲ့ပါတယ်ပထမတင်ပြခဲ့တဲ့ဥပဒေချမ်းမှာအသင်းအပြင်ဖွဲ့စည်းရေးအတွက်ကန့်သက်တဲ့တင်းကျပ်မှုတွေအထူးသဖြင့်ငွေဒဏ်ချမှတ်မှုမြမအတိုင်းအဝိုင်းမှာတွေ့ရလေရှိတဲ့အလို့သဘောအဖွဲ့အစည်းတွေကိုတောင်းမှကန့်သက်တဲ့သဘောတွေပါဝင်ခဲ့တာမို့ကျမတို့အနေနဲ့အဖွဲ့အစည်းပေါင်းစုံစုဝေးပြီးတင်းညစ်တညွတ်ထဲကန့်ကွက်ခဲ့ပါတယ်။ပတ်ဝန်းကျင်ဆိုင်ရာအဖွဲ့တွေအမျိုးသမီးအဖွဲ့တွေအလို့သမားအဖွဲ့တွေအားလုံးစုပြီးပိုပြီးကောင်းတဲ့ဥပဒေချမ်းဖြစ်ဖို့ကြိုးစားခဲ့ပါတယ်။အခုဆွေးနွေးပွဲမှာပါဝင်တဲ့အဖွဲ့အစည်းတွေအပါအဝင်နိုင်ငံတကာကအကြံဉာဏ်တွေကိုလည်းကျမတို့ရယူခဲ့ပါတယ်။အဲဒီကရတဲ့နိုင်ငံတကာစံနှုန်းတွေနဲ့အညီကျမတို့ရဲ့အကြံဉာဏ်တွေကိုအစိုးရဌာနတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေကိုဝေငှတင်ပြခဲ့ပါတယ်။ဒီနေ့မှာတော့ဒီဥပဒေချမ်းဟာခြေနှက်လောက်ဆရာဖြစ်နေပြီးလွတ်တော်မှာအခြေအတင်ဆွေးနွေးဖို့အစင်းနဲ့ဖြစ်နေပြီဆိုတာဝမ်းမြောက်စွာပြောကြားလိုပါတယ
်ဒီလိုအောင်မြင်မှုတွေရရှိဖို့အတွက်ပြည်တွင်းကကြိုးပမ်းဆောင်ရွက်အထောက်အမှုတွေအပြင်နိုင်ငံတကာကပံ့ပိုးထောက်ပံ့မှုတွေလည်းပဲအင်မတန်ထိရောက်ခဲ့တယ်လို့သူကကျေးဇူးတင်စကားပြောရင်းထောက်ပြသွားပါတယ်ဒီလိုနိုင်ငံတကာကပံ့ပိုးထောက်ပံ့တယ်ဆိုတဲ့နေရာမှာစီးပွားရေးအရာထောက်ပံ့ကူညီလာတဲ့တန်တမာရေးအရာပံ့ပိုးမှုကပိုပြီးအရေးကြီးတယ်လို့လည်းမက်ခင်လေးကဆိုပါတယ
် Political support from the international community has been critically important. Sometimes coordinated responses from the diplomatic community is more important.
နိုင်ငံတကာရဲ့နိုင်ငံရေးအရာအားပေးမှုတွေဟာလည်းလွန်အရေးပါခဲ့ပါတယ်တခါတလေမှာနိုင်ငံတကာတန်တမာရေးအရာပူးပေါင်းကူညီမှုတွေနဲ့စုပေးတံပေးသဘောမျိုးဆောင်ရွက်ချက်တွေဟာ ငွေကြေးထောက်ပံ့မှုတွေထက်တောင်ပိုပြီးထျောက်ခဲ့ပါတယ်။ဒီအသင်းပင်ဖွဲ့စည်းရေးဥပဒေအတည်ပြုနိုင်ပြီဆိုရင်လူမှုလူအဖွဲ့အစည်းတွေလည်းပိုမိုတန့်ရှင်းလာမှာပါ။ဒါပေမဲ့လည်းဒီလိုခိုင်မာတဲ့လွတ်လပ်တဲကြွတဲ့လူမှုလူအဖွဲ့အစည်းတွေရဲ့တံပိုးကိုအစိုးရကတံပိုးထားမြေတောင်မြောက်မပေးသေးရတော့နိုင်ငံတွင်းမှာနစ်နာနေရအောင်မှာပါပဲ။
ဒီမနေ့ကပြုလုပ်တဲ့အဲ့ဒီဆွေးနွေးပွဲမှာကုလသမဂ္ဂအတွင်းမှူးချုပ်မစ္စတာဘန်ကီမွန်ကသဝန်လှော်ပေးပို့ခဲ့ပါတယ်။အဲ့ဒီသဝန်လှော်ကိုကုလသမဂ္ဂတွဲဘက်အတွင်းမှူးချုပ်ဖြစ်တဲ့မစ္စတာအဲလီယက်စင်ကဖတ်ကြားတော့ပါတယ်။မစ္စတာဘန်ကီမွန်ရဲ့သဝန်လှော်ရမှာလဲလူအခွင့်ရေးခြေနေလူမှုအဖွဲ့အစည်းတွေကဘာပေါ်မှာအခုခါအခက်ခဲနဲ့ရင်ဆိုင်နေရတဲ့စံခေါ်မှုတွေအသစ်အသစ်တွေနဲ့ရင်ဆိုင်နေရဆဲဖြစ်တယ်လို့ဆိုပါတယ်။အစိုးရတွေအနေနဲ့လူထုအသံကိုနားထောင်ပြီးလူအဖွဲ့အစည်းတွေနဲ့ပုံမပူပေါင်းဆောင်ရွက်ဖို့လိုတယ်လို့ဖော်ပြသွားပါတယ်ခင်ဗျာ။